Welcome to the Voice of America in Burmese.
mingala nya ja ma khmyo tora shin paung be ya ni ye kin ne nit nit chin nai ja ba de lo su taw mit ta pu ta ba de 2022 khu ne july la 17 ye tinin ngri ni nya be dio myanmar ba ni sin sin ni ko nya 9 nai ga ni 10 nai thi washington dc myo ro ga ni sa tin thau lwin pe ni ba bi di sin sin ni ko dio myanmar ba internet website jin facebook ne youtube to ga ni le dai yai na sin lo ya nai ba de khmyo ဒီနေ့ ये वो အခြေအနေကြောင်း VOA စီစဉ်နေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါ ဒီကနေ့ညမှာသွားရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့တို့ကဇန်ခဲ့တဲ့ဗန်တွေကရောက်ပြီတစ်ဒါတော့ကိုဒုတိယအစီအစဉ်ပါဒုတိယအစီအစဉ်ပါတွေ့ရတယ်ထိုင်းနိုင်ငံပြည်ကမြို့ကိုအလဲရောက်လာကြတဲ့မြန်မာမိသားစုတွေတဲ့ကိုဗစ်ကူးစက်နေသူတွေတွေ့ရှိခဲ့တဲ့အကြောင်းသတင်းပေးဖို့ချက်ကိုဥစွာနားဆင်ကြရပါမယ် ဒရင်ပတ်စီစီစဉ်တွေအဖြစ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးနိုင်ငံတကာရဲ့အကြိုးပန်းမှုတွေစစ်ကောင်စီပေါ်ထိရောက်မှုမရှိဘူးလို့ပြောဆိုထားတဲ့ဥရောပအခြေစိုက်မြန်မာအရေးလေ့လာသူမတ်ဝင်းနှင်းပွင့်တုံနဲ့မြန်မာအရေးဆွေးနွေးကဥစီသူအောင်မြင့်ရဲ့ဒရင်တုံတက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့အတူဒရင်တွေကတုဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခု ဖြစ်ပေမဲ့လည်းစစ်နာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဒီကနေ့အထိပြုလုပ်နေကြဆဲဖြစ်သလိုစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေလည်းဇက်တိုက်ဆိုသလိုရှိနေပါတယ်ဒီကနေ့ဇူလိုင်လ17ရက်နေ့မှာတော့ရန်ကုန်မြို့မှာရှိတဲ့လူငယ်တွေစုဝေးပြီးဆရာနာရှင်စန့်ကျင်ရေးမင်္ဂလာတောင်ကျွတ်မြို့နယ်မင်္ဂလာဈေးအနီးမှာပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့သူလူငယ်တဦးက VOA ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနေ့လုပ်ပြတာကတော့ကျွန်တော်တို့ရန်ကုန်မှာပေါ့နော်ကျွန်တော်တို့ဒီမြို့နယ်တပိတ်ကြီးအများကြီးရှိရတဲ့အဲဒီမြို့နယ်တပိတ်ကြီးကိုကျွန်တော်ပေါ့နော်ကျွန်တော်ရဲ့တချို့ကောင်းတော်မိုင်းကြီးတွေပေါ့နော်ကျွန်တော်တိုင်နေလိုက်တယ်တိုင်နေပြီးတော့ကျွန်တော်တို့ကျွန်တော်အင်အားစုတစ်ခုလုံးနဲ့ဖွဲ့နိုင်ပြီတော့ကျွန်တော်ကြိုးစားအဲ့ကြိုးစားရဲ့ဆိုတော့ကျွန်တော်ခေါင်းငင်ကိုလည်းရှင်းလာလိုက်တယ်ပေါ့ကျွန်တော်ရန်ကုန်ကလည်းထစ်ပေါ်ပြောင်းလို့ကျွန်တော်ကဒီတော်လိုက်မပြီးမရှင်းအဆုံးကြီးပေါ့နော်ကျွန်တော်တို့ဟိုပုံကံနဲ့ဆိုရဲပေါ့နော်ကျွန်တော်ပုံကံနဲ့ရန်ကုန်ဆိုပြီးတော့ကျွန်တော်ကနေပြီးတော့ရှင်းလာမိပြီကျွန်တော်အဆုံးကြီးပုံကံနဲ့ရန်ကုန်ဟိုခေါင်းငင်နဲ့ကျွန်တော်ထွက်လာခဲ့တယ်ဒီခေါင်းငင်ကလည်းကျွန်တော်အမြင်နဲ့ထွက်ထမှာပေါ့တော်လိုက်ကလာတစ်လျှောက်လုံးမပြီးမရှင်းကျွန်တော်ဒီခေါင်းငင်နဲ့ပဲကျွန်တော်လူလူအင်အားကောင်းကောင်းနဲ့ချီတက်နေတော့ဒါဒီလိုနေနဲ့ကျွန်တော်ကတော့ဒီနေ့ကြံထပ်ဖြစ်တာပေါ့
ဆန္ဒပြလူငယ်တွေဟာအာဏာရှင်ပြုတ်ကျရေးကြွေးကြော်ခဲ့ကြသလိုစစ်တပ်အလံကိုလည်းမီးရှို့ဖျက်ဆီးခဲ့ကြပါတယ်အလားတူပဲအရှိတကုံနဲ့မြောက်ကလာမြို့နယ်ကလူငယ်တွေကလည်းအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုငြိမ်းချမ်းစွာပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့အောင်မြေတာဆန်မြို့နယ်မှာလည်းကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့တမောရမတက္ကသိုလ်တပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်စကန်တိုင်းအတွင်းမှာတော့ရင်းမပင်မြို့နယ်အရှိဘချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းတို့ကကြေးရွာတွေစုပေါင်းပြီးဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေတစ်ဖက်မှာအရှိမပြည့်ရှိနေသလိုပဲစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနေ့စဉ်ဆိုသလိုရှိနေတာပါ။စကန်တိုင်းပလဲမြို့နယ်အတွင်းကပုံနံပုံညာဒေသတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပလဲပြည်သူ့ကာကွယ်ရေးတပ် PPDF တို့ဒီကနေ့မနေ့အစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်ကတအူးသေဆုံးပြီး၅ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးမန္တလေးတိုင်းချမ်းအေးတာဇံမြို့နယ်အတွင်းမီတာကကောက်ခံသူ၂ဦးကိုဒီကနေ့မနေ့စံတားရီလောက်ကအမြင်ပတိသနသမားတွေကပြစ်ခတ်ခဲ့တာမှာတအူးသေဆုံးပြီးနောက်တဦးဒဏ်ရာနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ဒေသခံတွေကပြောပါတယ်။မီတာကောက်ခံသူ၂ဦးပြစ်ခတ်ခံရတယ်ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပြောဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 တက်ပြလာအရှင်ပြင်းပြင်းနဲ့ဖြစ်ပေါ်နေတာမှာကူးစက်သူအရေအတွက်များပြားလာနေတဲ့တစ်ချိန်တည်းမှာပဲသေဆုံးသူဦးရေလည်းနေ့စဉ်တိုးများလာနေပါတယ်။မွန်ပြည်နယ်အတွင်းမှာဇူလိုင်လ10ရက်နေ့တရက်ထဲတွင် COVID ကူးစက်သူ140အထိရှိခဲ့ပြီးသေဆုံးသူ9ဦးရှိခဲ့တယ်လို့စစ်ကောင်စီပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာတော့ဇူလိုင်လ9ရက်နဲ့10ရက်နေ့ရက်ပေါင်းကိုဗစ်ကူးစက်သူ100အထိရှိခဲ့ကြောင်းမြို့နယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူးသက်ရေးဌာနကပြောပါတယ်။ ဧရာဝတီတိုင်းပသိမ်မြို့မှာတော့မနေ့ဇူလိုင်လ10ရက်နေ့တရက်ထဲမှာတင်ကိုဗစ်ကြောင့်သေဆုံးသူ24ဦးရှိခဲ့ကြောင်းပသိမ်မြို့ကလူမှုကူညီရေးအဖွဲ့ဖြစ်တဲ့မနောဗျူလူမှုကူညီရေးအဖွဲ့ကပြောပါတယ်ကိုဗစ်ကြောင့်သေဆုံးသူလူနာအများစုဟာလိုအပ်တဲ့အောက်ဆီဂျင်အလုံးအလောက်မရနိုင်တာကြောင့်လို့ပြည်တွင်းကျန်းမာရေးအရာရှိတွေနဲ့လူမှုကူညီရေးအသင်းတွေကပြောပါတယ်တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်ရွှေလီမြို့ကန်တွေကိုကိုဗစ် -19 စမ်းသပ်ဆစ်ဆဲမှုတွေတရုတ်အာဏာပိုင်တွေကအပြင်းထန်ဆောင်ရွက်နေတာမှာတိုးတက်မှုရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရွှေလီမြို့မှာကိုဗစ်လူနာသစ် 12 ယောက်တွေ့ရှိခဲ့တာကြောင့်ဇူလိုင်လ4ရက်နေ့ကစလို့ရွှေလီမြို့ကိုလော့ခ်ဒေါင်းချထားပြီးရွှေလီမြို့မှာရှိနေတဲ့မြန်မာအပါအဝင်မြို့ကန်အားလုံးကိုတရုတ်ကျမ်းမာရေးရာရှိတွေကစမ်းသပ်ဆက်တွေပါတဲ့မော်တော်ကားတွေနဲ့တစ်မျိုးလုံးလိုက်လံဆစ်ဆဲပေးနေတာပါ။မြန်မာနိုင်ငံမှာမေလနောက်ပိုင်းကစလို့ကိုဗစ်ကူးစက်သူတွေတကြောပြန်ဖြစ်ပေါ်လာပြီးဇွန်လအတွင်းမှာကိုဗစ်တက်တဲ့အလိုင်းဖြစ်ပေါ်နေပြီလို့ကျန်းမာရေးပညာရှင်တွေကသုံးသပ်ပြောဆိုမှုတွေထွက်လာပြီးမကြာခင်မှာပဲတရုတ်နိုင်ငံရွှေလီမြို့မှာလည်းကိုဗစ်ကူးစက်သူတချို့စတင်တွေ့ရှိခဲ့တာကြောင့်တရုတ်ဘက်ကနေဆက်ကုန်သွယ်ရေးကိုတင်းကြပ်တာအပါအဝင်သူတို့နိုင်ငံထဲမြန်မာနိုင်ငံဘက်ကဝင်ထွက်သွားလာမှုတွေကိုကန့်သတ်လိုက်တယ်လို့ရွှေလီမြို့ကလည်း stay at home မလိုအပ်ဖက်အပြစ်မထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကမ္ဘာတဝန်းလက်ရှိအချိန်မှာအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ Delta Coronavirus ပိုးအသစ်ကြောင့်တန်းပြည်အများစုက COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုအရှင်မြင့်လှုပ်ဆောင်လာနေကြပါတယ်။လက်ရှိမှာအမေရိကန်နိုင်ငံအတွင်းကူးစက်မှုအများဆုံးဖြစ်တဲ့ Delta အမျိုးအစားကြောင့်အမေရိကန်နိုင်ငံအတွင်း၄ရက်ဆက်တိုက်တစ်နေ့ကိုကူးစက်သူ1000ဝန်းကျင်ရှိနေတယ်လို့ဆိုပါတယ်။တနေ့ကိုကူးစက်နှုန်း1000ကျော်ရှိခဲ့တာဟာပြီးခဲ့တဲ့မေလကနောက်ဆုံးဖြစ်ပါတယ်။စနေနေ့ထိအမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်သူစုစုပေါင်း34သန်းနီးပါးရှိနေပြီးသေဆုံးသူအရေအတွက်ဟာလည်း 6,900 ကျော်ရှိနေပါပြီ။ဗရှားနိုင်ငံမှာတော့တနင်္ဂနွေနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်သူ 15,000 ကျော်ရှိခဲ့တာမှာမော်စကိုမြို့တစ်မြို့ထဲမှာတင် 9,500 နီးပါးရှိခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူ950နီးပါးရှိခဲ့တာကြောင့်အခုအချိန်ထိသေဆုံးသူ34,000ကျော်ရှိသွားပြီလို့ရုရှားအစိုးရကသတင်းထုတ်ပြန်ထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 938ည5.32 kHz 930ည5.32 57 kHz 585တို့ဖြင့်စနေတိုင်းဝင်မှာ5လမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်။တနင်္ဂနွေနေ့ညဘက်ဒေတာရင်းသတင်းတွေကိုဆက်ပြီးနားဆင်ရပါမယ်ရှင်။ကျမခွာမျိုးပါ။လူခွေရေချိုးဖောက်မှုတွေနဲ့စစ်တပ်နဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲထားတဲ့တရုတ်ကုမ္ပဏီကြီး23ခုကိုအမေရိကန်ကစီးပွားရေးတန်ခတ်ပိတ်ဆို့စီးရင်တဲ့ထတ်တိုးလိုက်တာကိုလုံးဝဆန့်ကျင်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါတယ်။တရုတ်စီးပွားရေးလုပ်ငန်းကြီးတွေကိုအခုလိုတန်ခတ်ပိတ်ဆို့တာဟာနိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစီးနှင်းတွေကိုအကြီးအကျယ်ချိုးဖောက်တာဖြစ်ကြောင်းကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရတယောက်ကိုကိုကားကြီးရိုက်တာသတင်းမှရေးပါတယ်။တရုတ်နိုင်ငံရဲ့တရားဝင်အခွင့်အရေးတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဆောင်ရှောက်ဖို့တရုတ်အစိုးရဘက်ကလိုအပ်သမျှဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအဲဒီကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးတန်ခတ်ပိတ်ဆို့စီးရင်နဲ့တရုတ်ကုမ္ပဏီ14ခုနဲ့တခြားအဖွဲ့အစည်းတွေကိုထည့်သွင်းလိုက်ကြောင်းအဲဒီလုပ်ငန်းကြီးတွေဟာတရုတ်နိုင်ငံရဲ့ပြည်내ချုပ်ချယ်ရေးလှုပ်ရှားမှုအတွင်းလူခွင့်ရေးချိုးဖောက်မှုတွေအစုလိုက်ပြုံလိုက်ဖန်စီထိန်သိမ်းမှုတွေနဲ့ရှင်ကျန်းဝီဂါကိုဂိုင်အုပ်ချုပ်ခွင့်ရဒေသမှာဝီဂါကာဇက်နဲ့တခြားမွတ်စလင်လူနည်းစုတွေကိုအစ်စ်မြင့်ဤပညာတွေနဲ့စောင့်ကြည့်ထောက်လှမ်းတာတွေမှာပါဝင်ပတ်သက်နေတဲ့အကြောင်းအမေရိကန်ကုသရောင်းဝယ်ရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့တောက်ကြနေ့ကကြေညာချက်မှာဖော်ပြထားတာပါ။လေဆာသုံးပစ္စည်းတွေနဲ့စစ်ပွဲဆိုင်ရာစီမံကုတ်ကဲရေးစနစ်တွေနဲ့ဆက်နွယ်နေတဲ့ခင်မီရဲ့တရုတ်စစ်တပ်တီထောင်ရေးအစီအစဉ်တွေအတွက်ဓာတ်ရိုက်ပံ့ပိုးပေးနေတဲ့ကုမ္ပဏီကြီး၅ခုကိုလည်းအမေရိကန်အစိုးရကစီးပွားရေးပိတ်ဆို့တဲ့စီရင်တဲ့ထပ်ပြီးတော့ထည့်သွင်းလိုက်တာပါ။အခွန်ကောက်လျှော့ပေါ်ပေးတာဟာနိုင်ငံတွေရဲ့အခြေခံအဆောက်အအုံနဲ့ပညာရေးသုံးစိတ်တွေထိခိုက်ညှိနှိုင်းနေတာမို့အဲ့ဒီအစအခွန်ကင်းလို့မှုအာမပေးခြင်းကသာနိုင်ငံတွေရဲ့စီးပွားရေးအခြေခံတွေကိုအားကောင်းစေမယ်လို့အမေရိကန်ဘန်ဒါရေးဝန်ကြီးဂျန်နက်ဂျယ်လန်ကပြောလိုက်ပါတယ်။လုပ်ငန်းကော်ပိုရေးရှင်းကြီးတွေရဲ့အခွန်ကိုအနည်းဆုံး15ရာခိုင်နှုန်းသတ်မှတ်ဖို့ G20 စက်မှုအင်အားကြီးနိုင်ငံဝန်ကြီးတွေကသဘောတူဆုံးဖြတ်ပြီးမှအမေရိကန်နိုင်ငံသားကြီးဝန်ကြီးကအခုလိုပြောလိုက်တာပါ ဒီသဘောတူညီချက်ဟာလုပ်ငန်းကော်ပိုရေးရှင်းကြီးတွေရထားတဲ့အခွန်တက်တာခွင့်ကိုအားမပေးတဲ့အပြင်အခွန်ပေးချေရမယ့်ကြံခင်စည်းကိုလည်းသတ်မှတ်ပေးလိုက်တာပါအခွန်တက်တာရရှိမှုကိုပြိုင်နေမဲ့အစားအလုပ်သမားတွေရဲ့ကြောင်းချင်မှုတီထွင်ဖန်တီးနိုင်စွာရှိမှုတရားရေးနဲ့စီးပွားရေးအဆောက်အုံတွေခိုင်မာအားကောင်းမှုစတဲ့စီးပွားရေးအခြေခံတွေပေါ်မှာပဲပြိုင်ဆိုင်မှုခွင့်ပြုရမယ်လို့ဝန်ကြီးရလင်ကပြောပါတယ်အီတလီနိုင်ငံဗင်နစ်မြို့မှာတင်းငွေနေဒီကနေ့ကျင်းပတဲ့ G20 ဗန်ဒါယီဝန်ကြီးတွေရဲ့အစည်းအဝေးကနေအခုလိုမျိုးကော်ပိုရေးရှင်းကြီးတွေရဲ့အခွန်နှုန်းထားသတ်မှတ်မှုသဘောတူညီချက်ကိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်စစ်ပွဲမှာနှစ်ပေါင်း20ကြာအော်စတြေးလျနိုင်ငံပါဝင်ပတ်သက်မှုအဆုံးသတ်ပြီးဖြစ်ကြောင်းနဲ့မကြာခင်သတင်းပတ်တွေအတွင်းကတက်တွေအပြီးဆုတ်ခွာခဲ့ပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးကဒီကနေ့တင်းငွေနေမှာအတည်ပြုပါတယ်။နှစ်ပေါင်း20အတွင်းအာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့အကြမ်းဖက်အဖွဲ့တွေကိုခြေမုံဖို့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေဦးဆောင်တဲ့စစ်စင်ရေးတွေမှာဩစတြေးလျစစ်သည်3,900ပါဝင်ခဲ့ပြီးနိုင်ငံရဲ့ဗန်ဒါငွေဘီလျံပေါင်းများစွာကုန်ကျခဲ့သလိုဩစတြေးလျစစ်သည်41ယောက်လည်းကျဆုံးခဲ့ပါတယ်အာဖဂန်စစ်မှုရာဟောင်းတွေနဲ့တခြားအမျိုးသားအမျိုးသမီးစစ်သည်ဟောင်းတွေကြားမှာတေချောင်းတက်စီမှုနှုံမြင့်မားလာနေတာကိုတရားဝင်စုံစမ်းစစ်ဆေးမှုစတင်ဖို့စစ်မှုရာဟောင်းအဖွဲ့တွေကဩစတြေးလျအစိုးရကိုဖိအားပေးခဲ့ပါတယ်။အထူးလေကြောင်းတပ်ဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းစစ်ရာဇဝတ်မှုတွေအများအပြားကျူးလွန်ခဲ့ကြတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းစုံစမ်းစစ်ဆေးနေပါတယ်။မုတ်တရေလွှမ်းမှုတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွမ်းခရိုင်ကထောင်ပေါင်းများစွာသောဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းခဲ့ကြရပြီးနိုင်ငံတော်အထူးသဖြင့်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကပြည်သူတွေအနေနဲ့နောက်ထပ်မိုးကြီးကျယ်ရွာသွန်းလာမှာကိုကြိုတင်ပြင်ဆင်ထားကြဖို့ကိုလည်းတရုတ်အစိုးရကဒီကနေ့တနင်္ဂနွေနေ့မှာတိုက်တွန်းခဲ့ပါတယ်တောင်ကြံနေကလေးကမနာတမ်းရွာနေတဲ့မိုးကြောင့်မြစ်ဆက်လေးစဲမှာရေတက်လာပြီးလေသင်းမောတွေနဲ့တရားတွေရေစည်းတဲ့မျောပါခဲ့ရသလိုလူပေါင်း4,600ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတဲ့အကြောင်းအစိုးရကတည်းကဖော်ပြပါတယ်အသေးပြောင်းမရှိပြီးပေမဲ့မိုးသည်ရေရှမ်းမှုကလူပေါင်း32,000ကျော်ကိုထိခိုက်စေခဲ့ကြောင်းရထားခီးစဉ်တချို့ဖျက်သိမ်းခဲ့ရပြီးအမေရိကန်ဒေါ်လာ28သန်းကျော်ဆုံးရှုံးမှုရှိခဲ့ကြောင်းကိုလည်းဖော်ပြထားပါတယ်ပေကျင်းနဲ့ကပ်နေတဲ့ကေဖိုင်ခိုင်မှာလည်းမိုးတိထန်ပြီးမိုးကြိုးမုန်တိုင်းတွေကြာနေလို့လေရင်ခီးစဉ်တွေဖြတ်သိမ်းထားရပါလိမ့်ရှင်ဗီယိုအမေရိကန်တန်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျမခွာညိုတို့ပြောပြပေးခဲ့ကြတာပါရှင်အခု VOA ကနောက်ဆုံးရထားတဲ့သတင်းဆောင်ပါတချို့နဲ့အတူသတင်းပတ်စင်ကန်တာတွေကိုဆက်ပြီးနှာစင်ကြရပါမယ်ရှင်
ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်ထောင်ချီတိုးနေတဲ့အချိန်မှာပဲကမ္ဘာလက်ခီးသွားတွေကိုအထူးအစီအစဉ်နဲ့ဂျူရင်လာတရနေ့ကစပြီးအလဲလာဖို့ဖိတ်ခေါ်ခဲ့တာပါဒီအစီအစဉ်အရထိုင်းတောင်ပိုင်းဖူကက်ကမ်းခြေကိုအလဲရောက်လာတဲ့မြန်မာနိုင်ငံသားမိသားစုနှစ်စုမှပါတဲ့ကလေးငယ်နှစ်ဦးမှာကိုဗစ်ကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့ရတာကြောင့်အရေးပေါ်စေရုံတင်ကူးသမှုပေးနေပါတယ်ဒီသတင်းကိုကျမမအေးမှပါပြောပြပေးမှာပါထိုင်းနိုင်ငံမှာကမ္ဘာလက်ခီးသွားတွေကိုဖိတ်ခေါ်ခဲ့တဲ့အထူးအစီအစဉ်ကိုဇူလိုင်လ10ရက်နေ့မှာစတင်ခဲ့တာပါအထူးအစီအစဉ်ရထိုင်းတောင်ပိုင်းဖူကက်ကမ်းခြေကိုအလဲရောက်လာတဲ့မြန်မာမိသားစုတွေကအသက်10နှစ်နဲ့9နှစ်အရွယ်မြန်မာနိုင်ငံသားကလေးငယ်နှစ်ဦးမှာကိုဗစ်ကရောဂါပိုးတွေ့ရှိခဲ့လို့အရေးပေါ်စေရုံတင်ခဲ့ရပါတယ်မိသားစုဝင်တွေကိုတော့စောင့်ကြည့်ရေးစင်တာမှာထားပြီးစစ်ဆေးစောင့်ကြည့်နေရတဲ့အကြောင်းဖူကက်ပြည်နယ်ကရောဂါထိန်းချုပ်ရေးပြောရေးဆိုခွင့်ရှိသူဒေါက်တာဖိုစစ်ကီတီကွန်ကဇူလိုင်လ10ရက်နေ့မှာထိုင်းသတင်းတောက်တွေကိုအတည်ပြုပြောခဲ့ပါတယ်။တိုင်းတောင်ပိုင်းအခြေစိုက်ပြည်ညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။တို့ကတံခါးတဲ့အပန်းတွေရောက်နေတာ။ဒါမဲ့အခုဒုတိယဟိုစစ်တာတော့ဒုတိယအချိန်မှာတွေ့ရတယ်။ဒုတိယအချိန်မှာဒီရာယူနာပြောရဲ positive ဖြစ်နေတာပေါ့။အသက်ကတော့ရှင်းနေတဲ့ပုံနဲ့ကလေးပေါ့ပြီးတော့တို့ကဟိုကမြန်မာပြည်ကနေလာတဲ့အာခီးတယ်ဖြစ်နေတယ်မြန်မာနိုင်ငံသားတွေပေါ့နော်ပြောမှဆိုမိသားစုနဲ့တူလာတဲ့မိသားစုကတော့ခုနပြောတဲ့မိသားစုစုပေါင်းမိသားစုနှစုပေါ့အဲမိသားစုနှစုကကလေးများမှဖြစ်တာ
ထိုင်းနိုင်ငံမှာကိုဗစ်ကပ်ပိုးကူးစက်တဲ့လူနာတွေစံချိန်တင်မြင့်တက်လာနေတဲ့ကြားကပဲကမ္ဘာလက်ခီးသွားတွေကိုဖိတ်ခေါ်ခဲ့တာကြောင့်ဖုခက်ပြည်နယ်ကျန်းမာရေးအဖွဲ့ကတော့အခုလိုမျိုးနိုင်ငံခြားခီးသွားတွေမှာရောဂါပိုးတွေ့တာနဲ့ပတ်သက်လို့
ပြည်သူတွေအနေနဲ့အစိုးရင်ကြဖို့ပြည်내ကျန်းမာရေးအဖွဲ့ကအခြေအနေတွေကိုထိန်းချုပ်နိုင်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ကမ္ဘာနဲ့ခရီးသွားတွေလာရောက်လည်ပတ်ဖို့ဇူလိုင်လတရနေ့မှာဖိုးခက်ကိုထိုင်းဝင်ရေးချုပ်ကိုယ်တိုင်လာရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ခရီးသွားတွေအတွက်အထူးစီစဉ်နဲ့လာလည်ဖို့ဖိတ်ခေါ်ထားချိန်မှာနိုင်ငံသားခရီးသွားတွေမှာကိုဗစ်ပိုးတွေ့ခ
တို့ကဒီစမ်းပေါင်းတွေကိုဒီမှာလုပ်ကြတယ်ဗျာဖုတ်ခဲ့ရှိတယ်ဗျာနောက်ကော့သမွေအခုကော့ဖန်ကအဲအဲ့လိုတွေတို့ကဟိုပေါ့တောင်တို့အမှားကြီးအမှားကြီးတို့ကအဲ့ဒီအဲ့ဒီပရိုမိုးပရိုမိုးရှင်းနဲ့ဒီလိုအစီအစဉ်တွေလုပ်ပြီးတော့လုပ်ကြတာ
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 33,600 ကျော်ရှိပြီးဇူလိုင်လ17ရက်နေ့မှာတော့ကူးစက်သူလူနာအသက် 9,500 ကျော်ရှိပါတယ်။သေဆုံးသူကလည်း 2,900 ကျော်ရှိကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။2019ခုနှစ်ဒီဇင်ဘာလောက်ကစပြီးတော့ကမ္ဘာနိုင်ငံတွေကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဘယ်လိုလူတွေမှာကူးစက်နိုင်ချေများတယ်ကိုဗစ်လူနာတွေကိုဘယ်လိုကုသမှုတွေပေးရမလဲဗိုင်းရပ်စ်ရဲ့သဘောတဘာဝဒါတွေကိုသုတေသနပညာရှင်တွေအတော်များများလေ့လာခဲ့ကြပါတယ်ဒီယောဂပိုးဟာလူခန္ဓာကိုယ်ခုခံအားစနစ်ကိုအားနည်းသွားအောင်ဘယ်လိုတိုက်ခိုက်တယ်ဆိုတာကိုသုတေသနပညာရှင်တွေကဆက်ပြီးတော့လေ့လာနေပါတယ်VUE သတင်းတောက်ကာရူပီယာစင်သတင်းပြပထားပါတယ်။ကျွန်မများကစင်အောင်ပါရှင်။ခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးဝင်ရောက်လာရင်ယောဂပိုးကိုခန္ဓာကိုယ်ရဲ့ခုခံအားစနစ်ကချက်ချင်းတုံ့ပြန်တိုက်ခိုက်ပါတယ်။ဒါပေမဲ့ COVID-19 ယောဂပိုးနဲ့ကြခန္ဓာကိုယ်ခုခံအားတုံ့ပြန်တိုက်ခိုက်မှုစနစ်ကိုပြန်ပြီးတိုက်ခိုက်ခံနေရတယ်လို့ Florida ပြည်နယ် Cleveland သုတေသနစင်တာက Nikhil Gag ကပြောပါတယ်။သူကဒီခန္ဓာကိုယ်ခုခံအားစနစ်ကိုအိမ်တိမ်မှာဖောက်ထွင်းဝင်ရောက်သူတွေခိုးဝင်လာတဲ့အခါမှာအချက်ပေးတဲ့စနစ်နဲ့ခိုင်းနိုင်ပြီးတော့ပြောဆိုပါတယ
် Basically the invader in this case
အခြေခံအားဖြင့်ယူချုံဝင်လာတဲ့သူတွေကအိမ်တိမ်ကိုဝင်ဖောက်ရင်အချက်ပေးစနစ်ကိုဖျက်လိုက်မယ်အဲ့လိုပဲပေါ့အခုဒီမှာကိုဗစ်ပိုးကအချက်ပေးစနစ်ကိုဖျက်လိုက်ပြီးတော့ခန္ဓာကိုယ်ထဲမှာပွားသွားတာ
ယောဂကုသတာနဲ့တပြိုင်တည်းဒီယောဂပိုးကခန္ဓာကိုယ်ခုခံအားစနစ်ကိုချက်ချင်းတိုက်ခိုက်ဖျက်ဆီးပစ်တယ်လို့သူကပြောပါတယ်
။နောက်အဓိကတစ်ချက်ကဒီပိုးကခန္ဓာကိုယ်ခုခံအားစနစ်တိုက်ခိုက်မှုကနေလွတ်နေတာမျိုးပါ။ခန္ဓာကိုယ်ခုခံအားစနစ်ကဒီလိုကုသရင်တဲ့ပိုးကိုမတိုက်နိုင်တော့ဒါကတော်တော်လေးကိုအနေနဲ့များပါတယ်
။ဒါပြင်အခုအလင်းမြန်ပြင်းနဲ့ကုသနေတဲ့ Delta Variant Coronavirus ဗီဇကွဲကအနေနဲ့ပိုပြီးတော့များပါတယ်။အခုနောက်ပိုင်းအမေရိကန်နိုင်ငံမှာဒီမျိုးဗီဇကွဲ virus ကူးစက်မှုတွေအကြီးအကျယ်တွေ့လာရပါတယ်။ COVID-19 ရောဂါပိုးကိုခန္ဓာကိုယ်ကတုံ့ပြန်တိုက်ထုတ်ဖို့နည်းလမ်းတွေကို GAG နဲ့သုတေသနပညာရှင်တွေတက်ခွဲစမ်းသပ်နေတာဖြစ်ပြီးသူတို့စမ်းသပ်နေတဲ့နည်းလမ်းတွေနဲ့ရောဂါပိုးကိုတိုက်ထုတ်ဖို့စီးဝါဖော်ထုတ်နိုင်တယ်လို့
COVID-19 of the virus
COVID-19 ရဲ့ enzyme တက်ကိုပြင်မှတ်ထားပြီးတော့ဒီ virus ကိုဓာတ်ရိုက်တားဆီးပိတ်ဆို့နိုင်မှုစမ်းသပ်နေပါလေ။တစ်ဖက်ကလည်းခန္ဓာကိုယ်ခုခံအားစနစ်ကိုညှင့်တင်ပေးပါလေ။ဒါကတကယ်အကျိုးရှိတဲ့ကုထုံးတစ်ခုဖြစ်လာမယ်လို့ကျွန်မကတော့ယုံကြည်ပါလေ
။ GAG နဲ့သုတေသနပညာရှင်တွေဟာစမ်းသပ်မှုတွေကိုဓာတ်ခွဲကအတော်များများမှပြုလုပ်နေကြပါလေ။သူတို့စမ်းသပ်မှုတွေအောင်မြင်ခဲ့ရင်တော့ COVID-19 ကုသုံးအသစ်တွေနဲ့လူနာတွေကိုကုသပေးနိုင်မှာဖြစ်သလို COVID နဲ့ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့တခြားရောဂါတွေအတွေ့ကုသုံးတွေလည်းရှာဖွေတွေ့ရှိလာနိုင်ပါရဲ့ရှင် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/
voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ Russian Channel အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြဝရေးစနေကအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းမှုတွေရပ်တန့်ရင်းနဲ့နိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကနေပြီးတော့ထိရောက်တဲ့ပြားပေးမှုတွေပေါ်ထွက်အောင်လို့လေထာလှုပ်ဆောင်ရမယ်လို့ဥရောပခြေဆိုင်မြမကြီးကျူပန်သူမတ်ဝီနှင်းပွင့်တုံကပြောပါတယ်။မင်းချင်းနိုင်ကမတ်ဝီနှင်းပွင့်တုံကိုဆက်သွယ်ပြီးများထားတာမြမကြီးရှင်နေကအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ
။မင်္ဂလာပါမြမမင်္ဂလာပါအမေကုလသမဂ္ဂမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆက်ရနာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလဲဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေရသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားအဖွဲ့အစည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီပါမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံပါကောဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိစ္စနောက်မြန်မာနိုင်ငံကိစ္စကိုဆွေးနွေးတဲ့အဲ့လိုမျိုးအနေထားနောက်ဆုံးခြေနေအောင်အခုဘယ်လိုရှိလဲရှင
်အခုဒီဂျနီပါမှာရှိတဲ့ Human Rights Council မှာဆိုလို့ရှိရင်သူတို့ကအစပထမဦးဆုံးသူတို့ရဲ့agenda အရဆုံးဖြတ်တာကဘာလဲဆိုတော့မြန်မာနိုင်ငံအရေးကိုဆုံးဖြတ်ဖို့ဒီမြန်မာနိုင်ငံမြန်မာ mission ကလူတွေကိုသူတို့ထည့်ပြီးတော့သုံးဖြတ်သွားမလားတွင်းတွေးသွားမလား or ဒါမှမဟုတ်ရင်ဒီစစ်တပ်ကခန့်ထားတဲ့မြန်မာ mission ကအရာရှိတွေတန်အမတ်တွေကိုခြံခဲ့ပြီးတော့သူတို့ဟာနဲ့သူတို့ပဲတွင်းတွေးသွားမလားဆိုပြီးတော့သူတို့တွေvoting တင်ညတယ်အဲ့ခါကျတော့တော်တော်နိုင်ငံတော်တော်များများကသဘောတူတာကတော့မြန်မာအရေးကိုတွင်းတွေးမယ်ဆိုလို့ရှိရင်ဒီစစ်တပ်ကခန့်ထားတဲ့အမတ်တွေနဲ့ဆွေးနွေးဖို့မတင်တော်ဘူးဆိုပေအကြောင်းသူတို့ကိုခြံထားခဲ့မယ်အခုလောလောအမြဲတမ်းတော့မဟုတ်ဘူးပေါ့နော်အခုဒီလောလောဆယ်ဇူလိုင် section တခုတည်းဦးမှာပဲခြံထားခဲ့မယ်ဆိုပြီးတော့သူတို့ဆုံးဖြတ်ခဲ့တယ်ပေါ့ဒါပေမဲ့အဲ့ဥစ္စာကတော့တော်တော်အရေးကြီးရလို့ပြောလို့ရတာပေါ့နော်လောလောဆယ် NUG အစိုးရကိုသူတို့ကအတိအမှန်မပြုသေးဘူးနဲ့လေဒီစစ်တပ်ကခံထားတဲ့သူတွေကိုသူတို့အသိမှတ်မပြုဘူးဆိုတဲ့သဘောမျိုးတော့ရောက်တာပေါ့
မကြသေးခင်ကပဲပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Thomas Andrews ကနေပြီးတော့ဒီမြန်မာစစ်တပ်ကနေပြီးတော့ထိန်းချုပ်ထားတဲ့တဘာဝရေနံနဲ့တဘာဝလုပ်ငန်းကိုပေါ့နော်နိုင်ငံတကာအနေနဲ့တကယ်ကိုပြစ်မှတ်ထားပြီးတော့ပိတ်ဆို့ဖို့ပေါ့နော်သူ့အမြင်အရဆိုလို့ရှိရင်လည်းအခုချိန်ထိဒီမြန်မာစစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့ရင်းနဲ့တဘာဝတန်းဝေးလုပ်ငန်းကိုနိုင်ငံတကာဘက်ကပိတ်ဆို့အရေးယူခြင်းမရှိသေးတဲ့အတွက်ပေါ့နော်ဒီဟာကိုတကယ်ကိုတာဂက်ထားပြီးထိထိရောက်အရေးယူဖို့ဆိုပြီးတော့သူတိုက်တွန်းသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာမတ်ဝေနှင်းပွင့်တုံဘယ်လိုမြင်ပါလဲရှင
်ကျွန်မအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒါအရင်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ရင်းနဲ့တဘာဝတန်းဝေးလုပ်ငန်းဆိုတဲ့ဥစ္စာကစစ်တပ်အတွက်ကဒါအရင်ပြီးတဲ့အရာပြီးရင်သူတို့ရဲ့အသက်လိုင်းလို့ဖြစ်နေတာပေါ့နော်အဲ့အမျိုးဥစ္စာကိုနိုင်ငံတကာကစီးပွားရေးဆက်လုပ်နေမယ်ဆိုလို့ရှိရင်သူတို့ကစစ်တပ်ထဲကိုသူတို့ရဲ့ပတ်စံတွေထပ်ပြီးတော့တွင်းပေးနေတာဒီပတ်စံတွေကဘယ်မှာသုံးမလဲဆိုလို့ရှိရင်ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့နေရာမှာပြည်သူတွေကိုတတ်ပြစ်တဲ့နေရာမှာသုံးနေတာဖြစ်တဲ့အတွက်ကိုစစ်တပ်ကိုထိထိရောက်ရောက်အရေးယူတဲ့ဆိုလို့ရှိရင်ဒီ oil and gas sector ကိုတေးချtarget လုံးမှရမယ်ဆိုရဲအမြင်မျိုးကကျမတို့အကုန်လုံးမှရှိပါတယ်ပြီးတဲ့ခါကျလို့ရှိရင်ကုလသမဂ္ဂကပဲပြောပြောဥရောပကပဲပြောပြောသူတို့မှကအခုဒီစီးပွားရေးပိတ်ဆို့မှုတွေကလှုပ်လာပြီဒါပေမဲ့ဒီအရေးကြီးတဲ့အပိုင်းမှာတော့မပါသေးဘူးတဘာဝဟိုပါပေါ့နော်ကြောက်ရွံ့ရတနာအပိုင်းတွေမှာပြီးတဲ့ခါကျလို့ရှိရင်ဒင်းပါနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုသူတို့ပိတ်ဆို့မှုတွေရှိပေမဲ့ဒီ oil and gas နဲ့ပတ်သက်လာရဆိုလို့ရှိရင်တော့ပြင်သစ်ကဗမာပြင်သစ်အစိုးရပိုင်တဲ့ထူထော်ပဲဖြစ်ဖြစ် US အစိုးရရဲ့ Chevron နဲ့ဖြစ်ဖြစ်ဒါတွေကအခုထိဆက်ပြီးတော့လုပ်ငန်းတွေရှိနေတော့မှာပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာ February အစပိုင်းကစပြီးတော့စစ်အာဏာသိမ်းလိုက်တဲ့ကဟိုနိုင်ငံတကာကဖိအားပေးနေတယ်သူတို့ဖြစ်အမေရိကန်နဲ့အနောက်နိုင်ငံတွေကနေပြီးတော့ ဒီတိမ်ပါဝင်ပေါ့နော်သူတို့မြန်မာစစ်တပ်အပေါ်မှာဒီလောက်ပေါ့နော်သူတို့ပြင်းပြင်းထန်ထန်ဖိအားပေးတဲ့ sanction တွေတစ်ခုတစ်ခုလောက်လာတဲ့ဟိုအထူးသဖြင့် targeted sanction ပြင်းမှတ်ထားပြီးတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုအဲ့လိုအရေးယူမှုတွေ sanction ဒီပြစ်ဒဏ်ခတ်ချမှတ်မှုတွေပိတ်ဆို့မှုတွေကဟိုမထိရောက်တဲ့သဘောလိုမျိုးဖြစ်နေရလားရှင့်
အဲနှစ်မျိုးရှိတာပေါ့နော်ကျမတို့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ထိရောက်တယ်လို့လည်းပြောလို့ရတယ်ထိရောက်တဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်ဥပမာအဲဒီအဲစစ်တပ်ပိုင်လုပ်ငန်းတွေစစ်တပ်ပိုင် company တွေပြီးရင်တောင်းရည်ရနာ company တွေကို target ထားပြီးတော့ sanction ထား sanction လုပ်လိုက်တယ်ဆိုတာကစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အတွက်ကျမတို့ကဒါထိရောက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်ပိုင်းမှာလည်းဒီစစ်တပ်ကလူတွေကိုအဲဒီဥရောပနိုင်ငံကိုမလာရဘူးပြီးတဲ့ခါကျလို့ရှိရင်အမေရိကန်နိုင်ငံကိုမလာရဘူးပြီးရင်သူတို့ဒီမှာသူတို့ရဲ့အမေရိကန်နိုင်ငံမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေဥရောပမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအဲ freeze လုပ်လိုက်တယ်ဆိုတာမျိုးကတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ကျမတို့အမြင်နဲ့သိမယ်ဆိုလို့ရှိရင် research အရာအဲဒီတက်ပိုင်းကစစ်တက်ပိုင်းကလူကြီးတွေကဥရောပမှာယင်းညုံနှံမှုပဲဖြစ်ဖြစ်ပိုင်ဆိုင်မှုပဲဖြစ်ဖြစ်မရှိဘူးဆိုတဲ့ဟာမျိုးကိုတွေ့ရတယ်ပေါ့နော်ဆိုတော့အချိန်တန်တဲ့ခါကျတော့အဲဒါကဟာမင်းတို့ငါတို့နိုင်ငံကို holiday မလာနဲ့ဆိုတော့ဟိုဗီဇာဘန်ပုံစံမျိုးပဲဖြစ်သွားတဲ့အတွက်မထိရောက်ဘူးလို့ပြောရမယ
်ဒီအထူးသဖြင့်မတ်ဝေနှင်းပွင့်တုံတို့လိုဥရောပမှာအခြေစိုက်ပြီးတော့မြမရေးလှုပ်ရှားနေတဲ့သူတွေကပေါ့နော်ဥရောပသမဂ္ဂကိုလည်းပြင်ပထားပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးထိထိအောင်လှုပ်ဖို့ဆိုတဲ့အပိုင်းတွေပေါ့နော်အခုမတ်ဝင်းနင်းပွင့်တုံတို့အခုတောင်းဆိုနေတဲ့ဒီလက်နက်တွေရောင်းဝယ်မှုပိတ်ဆို့ရေးတွေအပိုင်းတွေပေါ့နော်အဲအဲ့ရမျိုးတွေမှာဟိုအခုဟိုဘလောက်ထိဥရောပသမဂ္ဂကဟိုဆက်လှုပ်လာနိုင်ဖို့ရောအနေထားရှိလဲရှင
်ဟုတ်အဲကျမတို့ပြည်သူတွေအကုန်လုံးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့တုံ့ပြန်မှုနိုင်ငံတကာရဲ့ဘာကိစ္စပဲမဆိုအရန်နှေးရအောင်တွေ့ရတယ်ဆိုကျမတို့အနေနဲ့ကတနေ့တနေ့ပြည်သူတွေရဲ့ဘဝကဆိုးဆိုးလာတယ်ပြည်သူတွေရဲ့ခံစားချက်တွေကပိုပိုပြီးတော့ပြင်းထန်လာပြီးမဲ့လေနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကအရန်နှေးတယ်အခုဒီလက်နက်ပိတ်ဆို့မှုဆိုတဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်UN Security Council မှာသူတို့ကအဲစကားလေးကတော့နည်းနည်းပြောင်းသွားတာပေါ့နော်လက်နက်ပိတ်ဆို့မှုမဟုတ်ဘူးလက်နက်ပြည်တွင်းထဲကိုလက်နက်ဝင်နေဆိုတဲ့ဟာမျိုးကိုအဲနည်းနည်းဟန့်တားဖို့ဆိုတဲ့အဲစကားအတုံးနှုံးလေးပြောင်းသွားတာကိုတွေ့ရတယ်ဒီဥစ္စာကိုထောက်ခံတဲ့နိုင်ငံ80ကျော်လောက်ကသူတို့ကိုယ်တိုင်ကသူတို့စီမှာကလက်နက်မရောင်းရဘူးဆိုတဲ့ဥပဒေမရှိဘူးဟို arms embargo မရှိဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျမတို့ကအဲ American အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ်UK အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ်တွေ့ရင်ပြောပြရတာသူတို့ကိုတိုက်တွန်းရတာဘာလဲဆိုတော့ UK လိုနိုင်ငံမျိုး US လိုနိုင်ငံမျိုးမှာက arms embargo ရှိတယ်ဆိုတော့သူတို့ဒါဒီနိုင်ငံ80ကိုစီးယုံပြီးတဲ့အခါကျလို့ရှိရင်အဲဘယ်လိုပြောပြမလဲမဟာမိတ်ပုံစံမျိုးglobal arms embargo ပုံစံမျိုးဖွဲ့မယ်ဆိုလို့ရှိရင်လက်နက်ပိတ်ဆို့မှုဆိုတာတကယ်ဖြစ်နိုင်ပါတယ်အဲအချိန်တိုင်းဟာ UN Security Council ကအချိန်တိုင်းငါတို့ကတရုတ်ကဗီဒီယိုလုပ်မယ်ပြီးရင်ရုရှားကဗီဒီယိုလုပ်မယ်ဆိုဗီဒီယိုထိုင်ပြီးတော့အဲဝေဖန်နေတာထိုင်ပြီးအာဂျီလုပ်နေတာထက်ဆိုင်နိုင်ငံတိုင်းနိုင်ငံချင်းစီမှာသူတို့ရဲ့ဥပဒေအရအဲအာမ်ဆန်ပါကိုလုပ်မယ်ဆိုလို့ရှိရင်လုပ်နိုင်တဲ့အနေအထားမှာရှိရဲကျမတို့အဲဆောက်ကိုရီးယားအနေနဲ့လည်းတွေးခဲ့ပြီးဂျပန်ဆိုလို့ရှိရင်လည်းလုပ်ခဲ့ပြီးဆိုတခြားနိုင်ငံတွေလည်းဆက်ပြီးတော့လုပ်သွားနိုင်တယ်ပေါ့နော
်အခုမြန်မာနိုင်ငံမှာဖေဖော်ဝါရီလကဒီဆရာနာသိမ်းလိုက်ပြီးရဲ့နောက်မှာအခုလိုနိုင်ငံတကာကတုံ့ပြန်ချက်ပေါ့နော်အထူးသဖြင့်ဒီအရင်ကမြန်မာနိုင်ငံမှာဒီရိုဟင်ဂျာတွေကိုဟိုစစ်တပ်ကဖိနှိပ်တုံးကပေါ့နော်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေနဲ့အခုဒီဆရာနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေမှာကွာခြားချက်တွေဒါမှမဟုတ်ထူညီချက်တွေကဘာတွေရှိလဲရှင
်ကျွန်မအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒီ2019တုံးကရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ဟာတွေကို UN Fact Finding Mission အရာပြောမယ်ဆိုရင်ဒါသူတို့က genocide လို့ခေါ်တာပေါ့နော်ဆို genocide လို့ပြောထားပေမဲ့လည်းသူတို့ပြောတယ်ဒီက genocide ဖြစ်တဲ့အတွက်ကိုဒီ recommendation တွေငါတို့ရဲ့တောင်းဆိုချက်တွေကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့လုပ်သွားရမယ်ပြီးရင်အဲ့ကလေးကို UN Fact Finding Mission ကပြောလာတာကစစ်တပ်ကိုအရေးယူရမယ်စစ်တပ်ကိုစီးပွားရေးပိတ်ဆို့မှုလုပ်ရမယ်စစ်တပ်ကိုအရေးယူရမယ်ဆိုတဲ့ဟာမျိုးကအစရေရရှိပြီးရင်ဒီလက်နက်ပိတ်ဆို့မှုဆိုတဲ့စကားကလည်းပြောခဲ့တယ်ဒါပေမဲ့ဘယ်သူမှဘယ်နိုင်ငံကမှတိချာချစ်တီရဲ့ရောက်လောက်တာကိုမတွေ့ရဘူးဒါပေမဲ့အခုအချိန်မှာကဘာဖြစ်လဲဆိုတဲ့အခါကျတော့အပုံလုံးကတကဘာလုံးကနည်းနည်းအုံကြွလာတယ်လို့ပြောလို့ရမှာပေါ့နော်အခုဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်တပ်ကကျူးလွန်နေဆိုရဲဟာတိုင်းနာဒေသမှာနေမဟုတ်တော့ဘူးကချင်ကရင်ဒေသမှာနေမဟုတ်တော့ဘဲနဲ့မြို့ပေါ်ဒေသတွေပါရောက်လာပြီးပြီးရခါကြလို့ရှိရင်တနိုင်ငံလုံး ပြည်သူတွေခံစားနေရတယ်ဆိုတာကဆိုရှယ်မီဒီယာမှာကနေတိုင်းလိုလိုတွေ့နေရတယ်အဖြစ်အပျက်တွေစိုးလာတာကလည်းနေတိုင်းလိုလိုတွေ့နေရတယ်ဆိုတဲ့အခါကျတော့နိုင်ငံတကာအတိုင်းအဝိုင်းနေနေရသူတို့ကငင်းပယ်လို့မရတော့ဘူးသူတို့အနေနဲ့အေးအေးယူဖို့လုပ်ရမယ်ဆိုတာကိုလည်းသိတဲ့အတွက်ကျမတို့အခုဒီဒီလိုမျိုးsanction ဥစ္စာကိုတွေ့ရတယ်အခုဟိုပါတော့ခေါင်းဆောင်ပိုင်းတွေကို visa ban လောက်တာတို့ခေါင်းဆောင်ပိုင်းတွေကိုဒီနိုင်ငံမမလာရဘူးဝင်ခွင့်ပိတ်တာတွေကိုတွေ့ရတယ်ဆိုတော့ကျမတို့ကလမ်းကြောင်းသူတို့ကိုတဲ့ပေးရတာကဒါတွေကမထိရောက်ဘူးဒါပေမဲ့နင်တို့ထိရောက်တဲ့ဟာမျိုးလုပ်ချင်တယ်ဆိုလို့ရှိရင်ကျမတို့ခေါ်တာ၃ပိုင်းပေါ့နော်ပထမတစ်ခုကတော့ဒီဘွားရဲ့ပိတ်ဆို့မှုစစ်တပ်ဆိုင်ရာဒီဘွားရဲ့ပြီးရင်ဒုတိယတစ်ခုကတော့လက်နက်ပိတ်ဆို့မှုတတိယအရေးအကြီးဆုံးကတော့accountability ပေါ့ဒီလူတွေကိုတေချာသူတို့ရဲ့သူတို့ကျူးလွန်ခဲ့တဲ့ဖြစ်တဲ့အလေးအတွက်ကိုသူတို့ပေးဆက်ရမယ်ပြီးတဲ့အခါကျတော့ရှင်တရားတရားဝင်သူတို့အတွက်ကို accountability issue ဆိုတာကိုရှေ့ရမယ်ဆိုတော့အခုမှဖြစ်နေတဲ့ February 1ရက်နေ့တည်းကဖြစ်နေတဲ့ဖြစ်တဲ့အလေးအကုန်လုံးကိုပြောတာမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာတိုင်းနာဒီသားဘက်မှကျူးလွန်ခဲ့တာတွေပြီးရင်အခုနိုင်ငံရေးအစိုးရကိစ္စကြည့်မယ်ဆိုလို့ရှိရင်လည်းဒါနှစ်ပေါင်းများစွာဖြစ်ခဲ့တဲ့ကိစ္စတွေအတွက်ကိုဒါသူတို့အတွက်ကိုသူတို့ကို hold accountable လောက်ရမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါမျိုးတွေတောင်းဆိုတာတွေကျမတို့ဘက်ကရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုမက်ဝေ 2.3 ရဲ့ဖခင်ဒီ88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်တဲ့ဦးညာအေးဟာဆိုလို့ရှင်တယ်ပေါ့နော်ထောင်ထဲမှာဒီ February 1ရက်နေ့ဆရာနာသိန်းရဲ့နေ့ကလေးကိုကသူကဖမ်းခံလိုက်ရပြီးတော့ဟိုမိသားစုနဲ့တော့တွေ့ခွင့်မရခဲ့ဘူးပေါ့နော်သူဖမ်းဆီးထိန်းသိမ်းထားတဲ့နေထားနောက်ဆုံးဒီဦးညာအေးရဲ့ဟိုထောင်တွင်းပေါ့နော်သူတို့ဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မျိုးရောမိသားစုကဘယ်လောက်ထိတီးခွင့်ရပြီလဲရှင်
အခုမိသားစုအနေနဲ့ရောအနေနဲ့ရောတော်တော်စိုးရိမ်တာပေါ့နော်အထူးသဖြင့်အခုဒီ covid case တွေကလည်းပုံများလာတယ်ပြီးရင်အင်းစိန်ထောင်ထဲမှာလည်း case ကတွေ့တယ်ဆိုတဲ့အခါကျတော့စိုးရိမ်မှုကတော့ရှိတယ်ဒါပေမဲ့စိတ်တက်ပိုင်းရဆိုလို့ရှိရင်တော့ဒါအဖေကဒါတတိယအကြိမ်ထောင်ချခံရတာဖြစ်တယ်ဆိုတော့သူကစိတ်တက်အရန်ခိုင်ပါတယ်အခုဒီဖမ်းသွားပြီးတော့နှစ်လနေတဲ့အခါကျတော့မှမိသားစုကိုပြောတာကအင်းစိန်ထောင်မှာရှိနေပြီပြီးရခါကျလို့ရှိရင်သူ့ကိုအမှုတက်ထားတာကတော့ဒီလူမျိုးစုတစုနဲ့တစုနဲ့တစုကိုသွေးကွဲအောင်လုံးစော်ရယ်ဆိုတော့hate speech ဆိုတဲ့ဟာမျိုးနဲ့905ကားငယ်ပေါ့နော်905ကားငယ်အဟောင်းနဲ့သူ့ကိုတက်ထားတယ်ဆိုပြီးတော့အကြောင်းကြားလာတာပြောတယ်ဒါပေမဲ့အခုဖမ်းသွားတဲ့အချိန်ကလေးကအခုထိလူချင်းတွေ့ရတာလည်းမရှိဘူးအခုကိုဗစ်ဖြစ်တဲ့အခါကျတော့ထောင်မှာရှင်းနေတွေဝင်ခွေးအောင်တော့မှပိတ်လိုက်တယ်ဆိုတဲ့အခါကျတော့ကျမတို့မှာဘာမှ information မရှိတော့တဲ့သဘောမျိုးပေါ့နော်အဆက်အသွယ်ပြတ်သွားတဲ့သဘောမျိုးဖြစ်သွားတော့စိုးရင်ပူပန်မှုကတော့လည်းပုံများလာတယ်ရှင်ဟုတ်
အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်မတ်ဝေ 2.3 ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပ
ါမင်္ဂလာပါရှင်ဦးစီသူအောင်ကြီးရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီရဲ့သတင်းမီဒီယာပိတ်ပင်ထိန်းချုပ်မှုအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနဟာအသိပေးကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။အဲဒီကြေညာချက်ထဲမှာမြန်မာနိုင်ငံအခြေစိုက်နိုင်ငံသားသတင်းတောက်တချို့ဟာလက်ရှိသူတို့ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရကိုတည်င်းနေမှာမလက်ထရီကောင်စီမလက်ထရီဂျန်ဒါဆိုပြီးတည်င်းနေမှာရေးသားဖော်ပြနေတာအခြေမြင့်မရှိတဲ့သတင်းမှားတွေကိုကိုကာချက်ကရေးသားဖော်ပြနေတာတွေကိုတွေ့ရတဲ့အကြောင်းဒါကြောင့်နောက်ဆိုအဲ့လိုရေးသားခြင်းတွေမလုပ်ကြဘို့လုပ်ခဲ့ရင်တည်ဆဲဥပဒေတွေအရေးယူသွားမယ်ဆိုပြီးဖော်ပြထားပါတယ်ပြည်ချိုင်းဝန်ကြီးဌာနရဲ့အဲ့ဒီကြေညာချက်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆက်အနာသိမ်းမှုမတိုင်ခင်ကတည်းကပြည်တွင်းမှာမှတ်ပုံတင်တရားဝင်ရုံးခန်းဖွင့်တဲ့သတင်းတောက်တွေထားပြီးလုပ်ငန်းဆောင်ရွက်နေတဲ့နိုင်ငံတကာမီဒီယာတွေကိုသတိပေးချိန်ချောက်လိုက်တဲ့သဘောလဲသက်ရောက်နေတာတွေ့ရပါတယ်။ပြောရရင်လက်ရှိမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်စီဟာသူတို့အာဏာရယူပြီးနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ဖို့နဲ့လူသလိုပုံဖော်ဖို့ကြိုးစားနေကြတာအခုဆိုရင်အချိန်၅လကျော်ကြာခဲ့ပါပြီ။သူတို့အကောင့်ထဲပေါ်နေတာအလုတ်ဖြစ်မဖြစ်ကြည့်ကြရအောင်ပါ။
ဖေဖော်ဝါရီလတရက်နေ့မတိုင်ခင်ကတော့ပြည်တွင်းမှာနေ့စဉ်ထုတ်သတင်းစာတွေအပတ်စဉ်ထုတ်ဂျာနယ်တွေရေဒီယိုရုပ်သံလိုင်းတွေနဲ့ရုပ်သံသတင်းဌာနတွေကသတင်းလုပ်ငန်းတွေကိုမြန်မြန်ဆိုင်ဆိုင်ကြီးလုပ်ခဲ့ကြတာပါ
စစ်ကောင်စီလက်ထက်မှာတော့ပထမဦးဆုံးအစိုးရပိုင်မီဒီယာလုပ်ငန်းအားလုံးနဲ့အကြီးဆုံးပုဂ္ဂလိကမီဒီယာလုပ်ငန်းကြီးနှစ်ခုကိုအရင်ဦးဆုံးထိန်းချုပ်ခဲ့ပါတယ်တဆက်တည်းဆိုသလိုတီရင်းမှာအခြေဆိုင်နေတဲ့သတင်းဌာနတချို့ကိုပိတ်ပင်အရေးယူမှုလုပ်ခဲ့ပြီးအဲ့ဒီထဲမှာ DVB မင်းစီမမြန်မာနောင်7 days ခေတ္တမီဒီယာကမာရွတ်မီဒီယာနဲ့နယ်မီဒီယာတချို့ပါဝင်ခဲ့ပါတယ်။နိုင်ငံအနှံ့အပြားမှာ DVB မင်းစီမအပါအဝင်သတင်းလိုက်တော်များများကိုအခမဲ့ဖမ်းယူကြီးစုနိုင်တဲ့နှစ်ပေစလောင်းဂျိုဒုဖမ်းဆက်တွေကိုဖြုတ်သိမ်းခိုင်းတာမဖြုတ်သိမ်းရင်အရေးယူတာမျိုးလုပ်ခဲ့ပါတယ်။လက်ရှိအခြေအနေပုံနှိပ်မီဒီယာတွေထဲမှာအစိုးရပိုင်သတင်းစာတွေနဲ့ပုဂ္ဂလိကပိုင်သတင်းစာနှစ်ဆောင်အပတ်စဉ်ထုတ်ကြားနဲ့တချို့ပဲကျင်းရပြီးစစ်ကောင်စီညွှန်ကြားချက်တွေနဲ့ကိုက်ညီအောင်ကိုယ့်ဘာသာကိုစင်စါလို့တိပြက်ပြီးမှထုတ်ဝေကြတာတွေ့ကြရပါတယ်။ပုဂ္ဂလိကရေဒီယိုအသံလွှင့်လုပ်ငန်းတွေနဲ့ရုပ်သံလွှင့်လုပ်ငန်းတွေကိုလည်းအပြည့်အဝထိန်းချုပ်ထားလိုက်ပြီးမို့တီတူတွေဟာအဲ့ဒီမီဒီယာတွေကနေသတင်းမှန်တွေပြည့်ပြည့်စုံစုံနားထောင်ကြည့်ရှုခွင့်ရဖို့မဖြစ်နိုင်တော့ပါဘူး။ဒါပေမဲ့ပြည်ရင်းပြည်ပမီဒီယာမျိုးစုံကတော့အင်တာနက်အခြေပြုပလက်ဖောင်းချုပ်ပေါ်မှာစက်ပြီးမြင်တွေ့နိုင်ပါသေးတယ်
။2021 January စနေအရမြန်မာနိုင်ငံမှာအင်တာနက်အသုံးပြုသူ23သန်းကျော် Facebook လို Social Media တွေအသုံးပြုသူ29သန်းကျော်နဲ့ Mobile Phone အသုံးပြုသူ69သန်းကျော်ရှိတယ်လို့ဆိုပါတယ်။ဥပဒေအရလူတစ်ယောက်ဟာ Mobile Operator တစ်ခုရဲ့စင်ကတ်နှစ်ခုစီသုံးခွင့်ရတာSocial media မှာအကောင့်တစ်ခုတည်းပိုဖွင့်ထားတာတွေကြောင့်အဲ့လောက်အရေးအတွက်များနေတာလို့နားလည်ရပါတယ်။ဒီလိုခြေနေတွေကြောင့်လဲစစ်ကောင်စီကပုံနှိပ်ရေဒီယိုရုပ်သံနဲ့ဂျူရုဆလောင်ကထုတ်လွှင့်တဲ့မီဒီယာတွေကိုပိတ်ပင်ထိန်းချုပ်လိုက်တဲ့အချိန်ပြည်သူတွေဟာအင်တာနက် website YouTube နဲ့ Facebook လို့ platform တွေကနေသတင်းဌာနဘောင်းဆောင်ကပေါ်ပြနေတဲ့သတင်းတွေကိုဖတ်ရှုကြည့်ရှုနားထောင်ခွင့်ရနေတာဖြစ်ပါတယ်။အဲ့လိုခြေနေကိုစစ်ကောင်စီဘက်ကဒီတိုင်းလက်ပိုက်ကြည့်နေတာတော့မဟုတ်ပါဘူး။အင်တာနက်ဖြတ်တောက်ဖို့နဲ့သတင်းဌာနတွေကိုပိတ်ဆို့ဖို့ကြိုးစားမှုတွေတော့ရှိခဲ့ပါတယ်
။စစ်ကောင်စီဟာဖေဖော်ဝါရီလဇန်ပိုင်းကအချိန်ကာလတစ်ခုအင်တာနက်ကိုလုံးဝဖြတ်တောက်ခဲ့ပါတယ်။နောက်ပိုင်းအချိန်တစ်ခုသတ်မှတ်ပြီးပုံမှန်အင်တာနက်ဖြတ်တောက်တာလုပ်ပါတယ်။ဧပြီလအရောက်မှာတော့အင်တာနက်ဝန်ဆောင်မှု၅မျိုးရှိတဲ့အထက်လူသုံးအများဆုံးဖြစ်တဲ့ Mobile Data, Wi-Fi နဲ့ Broadband ဝန်ဆောင်မှု၃မျိုးကိုပိတ်ပင်လိုက်ပြီးကေဘယ်ကြိုးလိုက်တဲ့၃နဲ့ဝန်ဆောင်မှုနဲ့စီးပွားရေးလုပ်ငန်း၃ဝန်ဆောင်မှု၂မျိုးကိုပဲခွင့်ပြုပေးပါတော့တယ်။အဲ့ဒီလိုအင်တာနက်ဝန်ဆောင်မှု၂မျိုးပဲအသုံးပြုခွင့်ပြုတော့တဲ့အတွက်လူပေါင်းတန်း20ကျော်လောက်အင်တာနက်အသုံးပြုခွင့်မရဆိုတဲ့အခြေအနေရောက်သွားစေခဲ့ပါတယ်။အဲ့ဒီအခြေအနေကတော့ပြည်သူအများစုကြီးသတင်းအမှောင်ကြားသွားတဲ့အခြေအနေရောက်သွားတယ်လို့ဆိုရင်လည်းမမှားပါဘူး။ဒါပေမဲ့လည်းအဲ့ဒီလိုအင်တာနက်ကိုဖြတ်တောက်လိုက်တာကြောင့် Mobile Banking အသုံးပြုလို့မရတော့တာonline အသုံးပြုပြီးဈေးရောင်းဈေးဝယ်ငွေပေးငွေယူကုန်သွယ်လုပ်ငန်းအပါအဝင်စီးပွားရေးနဲ့အခြားနယ်ပယ်မျိုးစုံကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်စေခဲ့ပါတယ်။ဒါတွေမကနိုင်ငံတကာ mobile operator company တွေရောပြည်ရင်းကအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါအကြီးအကျယ်ထိခိုက်ကုန်မှာတော့တယ်။ဒီလိုနဲ့စစ်ကောင်စီဟာနောက်ပိုင်းအင်တာနက်ဝန်ဆောင်မှုလုပ်ငန်းအလုံးတစ်ခုစီကိုပြန်ပြီးအသုံးပြုခွင့်ပေးရတဲ့အခြေအနေရောက်လာရပြန်ပါတယ်။ဒါပေမဲ့အရင်လိုမဟုတ်တော့ဘဲ online platform တချို့နဲ့သတင်းမီဒီယာတချို့ကိုပိတ်ပင်စေပြီးမှအသုံးပြုခွင့်ပေးခဲ့တာမျိုးဖြစ်ပါတယ်။လက်ရှိအင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေထဲမှာတချို့ cable ကျိုးနဲ့အိမ်အရောက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတချို့ကတော့ Facebook အပါအဝင်ဘယ်သတင်းမီဒီယာ website တွေကိုမှပိတ်ပင်မထားပါဘူး။ဒါပေမဲ့အများစုသော mobile data, wifi နဲ့ broadband ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကတော့ Facebook စာမျက်နှာပိတ်ထားသလိုစစ်ကောင်စီကလိုင်စင်ရုပ်သိမ်းလိုက်တဲ့ DVB မင်းစီမမြန်မာနောင် website တွေကိုပိတ်ပင်ထားတာတွေ့ရပါတယ်။အခုလိုစစ်ကောင်စီရဲ့ညွှန်ကြားချက်ကြောင့်အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီအများစုကြီးဟာသတင်းမီဒီယာအလုံးနီးပါးရဲ့ platform ဖြစ်တဲ့ Facebook ကိုပိတ်ပင်ထားကြပေမယ့် VPN ခံပြီးအသုံးပြုလို့ရနေတော့ပြည်သူတွေအလုံး Facebook သုံးလို့ရ Facebook စာမျက်နှာတွေကသတင်းတွေကိုတိခွင့်ရနေကြတာဖြစ်ပါတယ်။
ဒါကြောင့်လေစစ်ကောင်စီကပိတ်ပင်ထားတဲ့မီဒီယာတွေအပါအဝင်မစ္စီမခစ်စ် DVB ARD BBC မြန်မာနောင် RFA VOA မြန်မာသတင်းဌာနတွေရဲ့ဇွန်လအတွက် Facebook စာမျက်နှာမှာ Interaction စုစုပေါင်း204သန်းကျော်သတင်းဌာနတစ်ခုဖြန်းဖြန်း25သန်းဝန်းကျင်ရှိနေတာတွေ့ရသလိုအဲ့ဒီထဲမှာပါတဲ့မီဒီယာတချို့ရဲ့သတင်းဖော်ပြချက်တွေမမှန်ကန်ကြောင်းစစ်ကောင်စီသတင်းမှန်ပြန်ကြားရေးအဖွဲ့ကနေအခါအလျော်စွာဖြည့်ရှင်းပေးနေတာကိုလည်းတွေ့မြင်နေကြရပါတယ်။အသေးပေကတော့တားမြစ်ပိတ်ပင်ထိန်းချုပ်မှုမျိုးစုံကြားတဲ့ကပြည်သူတွေဟာ ီရင်းပြည်ပသတင်းဌာနတွေကဖော်ပြတဲ့သတင်းတွေကိုဖတ်ရှုနားဆင်ကြည့်ရှုခွင့်ရနိုင်စေမို့စစ်ကောင်စီရဲ့သတင်းမီဒီယာကိုပိတ်ပင်ထိန်းချုပ်ဖို့ကြိုးစားမှုအောင်မြင်မှုမရဖြစ်နေကြောင်းပ
ါ VOA American တင်ပြပါတာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။မင်္ဂလာရှိရနေ့ဖြစ်ပါစေတောရရှိပါစေ။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြတ်တာတီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်အဆုံး VOA သောရရှင်တွေ VOA Facebook စာမျက်နှာပေါ်မှာတင်ထားတဲ့ post တွေအောက်မှာလာရေးလာကြတဲ့မှတ်ချက်လေးတွေကိုပြောပြပေးသွားချင်ပါသေး။မြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးရေးလာတဲ့တော်ရှင်တုံးရွှေစင်ကတော့ VOA မိသားစုကျမ်းမာကြပါစေသတင်းတွေကိုလည်းအမြဲစောင့်မျှော်နေပါရဲ့တဲ့ဇွဲမန်ဆိုတဲ့တော်ရှင်ကတော့ VOA ဝိုင်းတော်သားတွေကိုသားညိုဦးတို့မတ်အေးတနာကျော်တို့ကိုလူချင်းမတွေ့ပေမဲ့လည်းအတန်တွေကိုတော့ရင်းနေတာကြပါပြီတဲ့ဟုတ်ကဲ့သူကကိုညိုဦးဆိုလို့ကိုသားညိုဦးကိုပြောတာထင်ပါရဲ့နော်ဒီသောရရှင်ကတတိယညောင်ညာပေးရအထူးနားထောင်လို့ကောင်းပါတယ်ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဆိုပြီးတော့သောရရှင်ဆွဲမယ်ဆုတောင်းပေးလာပါတယ်ကျေးဇူးပါကိုဆွဲမယ်ရင်နောက်ထပ်သောရရှင်ဘိုးကလေးသားကတော့မဲဟိတနာကျော်ရဲ့ view ကိုအားပေးနေတာကြားပါရင်နော်အထူးသဖြင့်မဲဟိတန်းစင်ညောင်ညာရဲ့အချိန်တိုင်းမှာမလွတ်တမ်းအားပေးနေတာအမှန်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါအေးကြီးကြားပါရယ်နော်မိုးပြော်ဆိုတဲ့တော်ရှင်ကတော့ပြည်သူချစ်တဲ့ view ခင်ဗျာနေ့စဉ်သတင်းမှန်တွေတင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကကလေးဘွားကစပြီးတော့ radio ကိုအားပေးနားဆင်ခဲ့သူပါအခုတော့ telephone တွေပေါ်လာလို့ view page ထဲမှာမြင်တွေ့ကြားနေရတဲ့အတွက်ပြည်သူချစ်တဲ့ view ကကျွန်တော်တို့ရဲ့အားကြီးတစ်ခွက်ဖြစ်နေပါတယ်ခင်ဗျာကျေးဇူးတင်ပါတယ်တော်ရှင်မိုးပြော်ပါကိုတန်းရင်ဆိုတဲ့တော်ရရှင်ကတော့အမရေအတန်ရောရောပါတင်ဆက်ပေးစီချင်ပါသေးအားပေးနေပါသေးတယ်ဟုတ်ကဲ့ပါကိုတန်းရင်ကျမတို့အခုရေဒီယိုအစီအစဉ်တွေကိုဒီအထူးသဖြင့်မနက်ပိုင်းအစီအစဉ်တွေပေါ့နော်လောလောဆယ်ဆိုရင်မနက်ပိုင်းရေဒီယိုအစီအစဉ်တွေကိုကျမတို့ဒီရေဒီယိုထုတ်လွှင့်ပုံကိုတိုက်ရိုက်ရုံမြင့်တန်ကြားကြီးစုလို့ပါရအောင်လို့တင်ဆက်ပေးနေပါရနော်ကျမတို့ဒီ24နာရီလုံးထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုံမြင့်တန်ကြား channel ရုံမြင့်တန်ကြား line ကနေတော့ဖန်ယူနိုင်ပါသေး Facebook အသုံးပြုရဆိုရင်လည်း Facebook မြန်မာပေါ်မှာဒီမနက်ပိုင်းရေဒီယိုအစီအစဉ်တွေကိုရုံမြင့်တန်ကြားအဖြစ်နဲ့တင်ဆက်ပေးနေတာကိုတွေ့ရမယ်ထင်ပါတယ်နော်အခုဆိုတပတ်ကို9ရက်မနက်ပိုင်းရေဒီယိုထုတ်လွှင့်မှုတိုင်းကိုရုံမြင့်တန်ကြားအဖြစ်နဲ့တင်ဆက်ပေးနေပါတယ်ညနေပိုင်းအစီအစဉ်တွေကိုလည်းမကြခင်မှာဒီလိုမျိုးအလားတူထုတ်လွှင့်ပေးနိုင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်ရှင်ခင်မောင်သိန်းဆိုတဲ့တော်ရရှင်ကလည်းကျွန်မအဲ့ဒီအစီအစဉ်ထုတ်လွှင့်ပေးတဲ့အောက်မှာရေးလာပါတယ်မိကုံးလေးတခုမင်္ဂလာပါ VOA ရေး CB ကဝင်လာပြီးပိတ်ထားလားခင်ဗျာတဲ့ကြည့်တာစာရောက်တဲ့တင်ဂီတာလည်းမပြဘူးစာလည်းမပြန်ပါဘူးတဲ့ဟုတ်ကဲ့ပါကျွန်တော်တို့ဒီ Messenger ကနေပြီးတော့တော်ရရှင်ရဲ့စာတွေကိုနေ့စဉ်အများလက်ခံရရှိပါတယ်မပိတ်ထားပါဘူးနော်ဟိုကြည့်တဲ့တင်ဂီတာလည်းမပြဘူးဆိုတော့အကုန်လုံးတော့ကြည့်ပါရဲ့ဒါပေမဲ့ရိုးရိုး high လို့လောက်တာမျိုးတို့အယုတ်လေးပို့တာမျိုးတို့ဆိုရင်တော့ကျွန်တော်တို့အဲ့လိုစာမျိုးတွေမပြန်တာဖြစ်ပါလိမ့်မယ်နော်တကူကကျွန်တော်တို့အစီအစဉ်နဲ့ပတ်သက်လို့မေးတာမျိုးတို့ဝေဖန်ချက်ပြုတာမျိုးတို့ဆိုရင်တော့ကျွန်တော်တို့စာပြန်ပါရရှင်အခြေအနေတော်တော်ဆိုးနေတဲ့ကိုဗစ်ကူးစက်မှုတက်တရာနိုင်တဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေရေးလာကြတဲ့သောရရှင်တွေရဲ့စာတချို့ကိုဖော်ပြပေးသွားချင်ပါသေးတယ်။မိုးသားဝင်းရံဆိုတဲ့သောရရှင်ကမြန်မာပြည်သူတွေကိုဗစ်မကူးစက်အောင်နေကြပါတယ်။ကိုစိနဲ့ကိုယ်တိုင်ကုနေရဆိုတော့အခြေခံလူဒန်းစားတွေအတွက်စိတ်ပူမိပါတယ်။ကျန်းမာကြပါစေတဲ့။ဆုတောင်းပေးလာပါတယ်။ဟုတ်ပါတယ်။ကိုဗစ်ကူးစက်မှုကတနေ့တခြား ကူးစက်သူများပြပြီးတော့ဒီစစ်ဆေးနိုင်သူအရေးအတွက်ကကန့်သက်ချက်ရှိရမှာကူးစက်မှုအလွန်များပြလာတာကိုတွေ့ရပါတယ်နော်အပြင်မှာဒီအရေးပေါ်လူနာတွေလည်းအောက်ဆီဂျင်မရလို့တော်တော်လေးကိုအခက်အခဲဖြစ်ကြနောက်ပြီးတော့ဟိုကိုတည့်ရဲ့သူတွေရဲ့မိသားစုတွေထဲမှာတော်တော်လေးကိုကိုဗစ်ကြောင့်ဆုံးပါသွားရတဲ့တဲ့တွေနေ့စဉ်လို့ကြားနေရပါတယ်ရှင်ဒါကြောင့်မို့ဒီသောရရှင်ပြောသလိုအလုံးအထူးသတိထားကြဖို့လိုပါမယ်အကြိမ်ကြီးကိုဗစ်ဖြစ်လာခဲ့ရင်လည်းဆရာဝန်တွေပြောထားသလိုမျိုးကိုယ်ခံအားကိုအမြဲတမ်းပြန်ကောင်းအောင်လို့ဒီအရှိတဲ့အရေးတွေတောက်နောက်ပြီးအရေးဝဝအိတတ်နိုင်တာလေးတွေစားတောက်ပြီးတော့ဒီဗိုင်းရပ်စ်ရောဂါပိုးကြီးတိုက်ခိုက်မှုတံကိုခံနိုင်ရရှိအောင်လို့ကြိုးစားထားဖို့လိုမယ်ထင်ပါတယ်။နောက်ထပ်သွားရခြင်းရာစုဆိုတဲ့သွားရခြင်းကတော့ COVID third wave COVID တတိယလိုင်းကတပတ်စီရဲ့အတွင်းမှာအပြင်းထန်အခြေအနေကိုစိုက်ရောက်လာပါတယ်။ COVID ကတကယ်ကိုဆိုရင်ကြာကောင်းတဲ့အခြေအနေပါမိဘပြည်သူတွေအတွာလာလျှော့နိုင်တဲ့များလျှော့ကြပါလေတော်ရရှင်ရာစုအလုံးအတွက်အကြံပေးလာတာဖြစ်ပါတယ်ဗီဒီယိုကိုရေးလာကြတဲ့တော်ရရှင်ရဲ့ပေးစာတွေမှာဗီဒီယိုတော်ရရှင်ညီမနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကိုယ်ပေးပတ်ဝန်းကျင်မှာတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာတွေကိုဗီဒီယိုကနေ့စဉ်နဲ့အမျှလက်ခံရရှိပါတယ်အဲ့ထက်ကစာတချို့ဖော်ပြပေးချင်ပါတယ်ရှင်ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂစီပန်ကြားခြင်းမှရေးဆိုပြီးရေးလာတဲ့သရဟရှင်ကတော့လုံလုံရေးအခြေအနေကြောင့်နာမည်ကိုမဖော်ပြပေးပါနဲ့တဲ့သူကကုလသမဂ္ဂအကြီးအကဲတွေကိုလိမ့်မှုပြီးတော့ရေးလာပါတယ
်မြန်မာနိုင်ငံကိုလက်ပိုက်ကြည့်နေကြပါနဲ့ခင်ဗျာတရုတ်နဲ့ရုရှားကမြန်မာစီကအကျိုးအမြတ်ရလို့မကောင်းမှုကိုအားပေးနေတာကိုလက်ခံလိုက်နာမနေကြပါနဲ့လို့ပြောပါရစေတနိုင်ငံလုံးမှာ NUG ကိုလူလားသူအပေါင်းကိုလည်း NUG ကဒီဒေးကိုကြီးညာရင်ကိုဒေတာကတိုင်းရင်းသားတွေကိုကိုဒေတာကလူတွေတာဝန်ယူကြပါလို့ပြောပြရစီလက်နက်မမြဆင့်အင်အားမမြလူအင်အားမမြပဲပြန်လည်ခုခံနေမဲ့အစားလူမြောက်နယ်မြေမှာသင်ပြီးမှတိုက်ကြပါလို့ပြောချင်ပါတယ် VOA ပေးစာပြန်စာခဏကနေတနိုင်ငံလုံးကပြန်လည်ခုခံကာကွယ်နေကြတဲ့သူရဲကောင်းတွေကိုပန်ကြားချင်ပါတယ်ခင်ဗျာ
ကျန်သူနဲ့လက်နဲ့နဲ့မများနှိမ်နေနေတဲ့အတွက်ကြောင့်မလို့ကိုဗကလူတွေအကြီးအကျယ်ထိနာနေရတဲ့အတွက်ကြောင့်မလို့ဒီတော့ရှင်ရေးလာတာပါမြန်မာနိုင်ငံမှာဆိုးရွားနေတဲ့ကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော့ရှင်တယောက်ကတော့ဒီတော့ရှင်ကလည်းသူ့ရဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံပါတယ်တဲ့ဒီတော့ရှင်ကကိုဗစ်ဖြစ်တဲ့ကြားတွေကနေပြီးတော့ဒီစားဝတ်နေရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးဒုက္ခရောက်ရပါတယ်ဆိုပြီးတော့သူကြုံနေရတဲ့အခက်အခဲတခုကိုရေးလာပါတယ်
ရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်ကစီးပင်းဝန်ထမ်းတွေ2020ကိုဗစ် -19 စဖြစ်ကြတဲ့ကနေဆရာနာတင်လိုက်တဲ့အချိန်ထိစိုင်းတွေပိတ်ထားရတာကိုအတင်းအကျပ်လိုင်စင်သက်တမ်းတိုးခိုင်းနေတယ်လို့အခွန်တွေလည်းဆောင်ခိုင်းနေပါတယ်ဆရာနာတင်ထားလို့စီးပွားပြက်ကတ်ဆိုင်ဒုက္ခရောက်နေကြတာကိုသိရတာနဲ့အတင်းအကျပ်လုံနေကြတာလေပြည်သာထဲမှာလိုင်စင်ကွန်4000ကျပ်ပေးရမယ်ဆိုတာပဲအမှန်တကယ်ပေးဆောင်ရတော့ကျပ်9000ပါဆိုင်ဘုခုံကိုလည်း2000လို့ပြေစာပေးပြီးအမှန်တကယ်ပေးရတော့4000ကျပ်ပါတောမီလောင်တောကြောင်လက်ခမောင်းခတ်ဖြစ်နေပါဗောဗျာ
ဒါကတော့အကောင့်ကမဖော်ပြပါနဲ့ဆိုပြီးတော့သူကြုံနေရတဲ့ဒီနေ့စဉ်စာဝတ်နေရေးနဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့အခက်အခဲတခုကိုတော်ရရှင်တယောက်ပြောရီကိုစာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်မက်ဆေ့ချာကနေပြီးရေးပုံးလာတဲ့တော်ရရှင်ရဲ့မှာဆိုရင်တော့ဆော့ချစ်ကိုဆိုတဲ့တော်ရရှင်ကစီဂျီမွန်နန်းတွေကိုအတင်းထားဖို့ပြောပြပါဗီဒီယိုရေးပြည်သူတွေအတွက်လည်း PDF သတင်းတွေကိုတည်ထားပြီးတော့သတင်းတင်ပေးဖို့ပြောပြပါအရေးတော်ပုံမုတ်ချအောင်ရပါမယ်တဲ့ဒီတော်ရရှင်ဆော့ချစ်ကိုဆိုတဲ့တော်ရရှင်ပြောလာပါလိမ့်နောက်ထပ်တော့အရှင်တယောက်ကတော့သူ့ကိုစားမေးခွန်းလေးတစ်ခုမေးပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါ။သူကကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးမှာယာယီအလုပ်ရန်သားခံထားရတဲ့အကြောင်းစရာတယောက်ပါလေ။လုံလုံရေးရအမည်မဖော်ပြဖို့မေတ္တာရက်ခံပါရင်ကျွန်တော်တစ်ခုတော့တောင်းဆိုချင်ပါလေ။စကားစသတင်းစာရှင်းလင်းပွဲလုပ်ခဲ့လို့ရှင်။တကယ်လို့ VOE ကတက်ခွင့်ရခဲ့လို့ရှင်။ကျွန်တော်ကိုစားမေးခွန်းလေးတစ်ခုမေးပေးဖို့တောင်းဆိုပါရစေ။ကျွန်တော်မေးစင်တာက February လအာနာသိန်းကလေးကစကားစဘက်ကနေပြောစုစုပေါင်းဘလောက်တည်ဆုံးတယ်လဲဆိုတာသိချင်ပါသေးတယ်။ VOE မိသားစုတွေအားလုံးကျန်းမာရွှင်လန်းပါစေဆိုပြီးတော့ဥကြော်စင်ဆိုသူသိချင်တဲ့မေးခွန်းမေးဖို့ပြောလာပါတယ်။ကျွန်တော် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဈေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့ စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုစကတော့ဒေါ်ရရှင်နေကိုမြစ်တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ပြောပြပေးချင်ပါတယ်ရှင်။ကျမတို့ဒီအမှုပညာရှင်တွေဒီစစ်အာဏာရှင်စက်ကြီးရဲ့လှုပ်ရှားမှုမှာဖန်ခံရတာတွေအများကြီးရှိတာသွားရှင်တွေအသိပါနော်ဒီထဲကဆိုရင်တော့အစိုးရပို့ပို့တယောက်ဖန်ခံထားရတာလာနေငယ်ရှိခဲ့ပါပြီအာဏာသိမ်းစစ်တပ်ကနေပြီးတော့ဒီဖန်ဆီးထားတဲ့သူတွေအများကြီးကိုဟိုတလောရုံးကပဲပြန်လွတ်ပေးခဲ့ပါပြီအဲ့လိုမျိုးပြန်ပြီးလွတ်ပေးတဲ့ထင်မှာအစိုးရပို့ပို့လဲပါမလာခဲ့ပါဘူးဒါကြောင့်မလို့သွားရှင်တွေလည်းသူနဲ့ပတ်သက်ပြီးတော့စိတ်ပူဆောင်ရေးလာကြတဲ့ဒီ Facebook post တွေကိုလည်းဖတ်ရပါတယ်နော်ဒါကြောင့်မလို့သူ့ရဲ့တခြင်းလေးအမတ်တရားအားလုံးတွေထုတ်လွှင့်ပေးချင်ပါတယ်ရှင်ငုံငုံနေတော့ဆိုတဲ့တခြင်းလေးနဲ့သူ့အတွက်အမတ်တရားဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်နော်သွားရှင်တွေအားလုံးသူ့ရဲ့တခြင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်
ဘယ်လုံးပြကအလန့်လေးတွေလေပေါ်ပေါ်လုံးလုံး
ထားတဲ့မငုံလဲတော့ဆိုတဲ့တချင်းဖြစ်ပါလေပို့ပို့တယောက်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တိတ်တချင်းတောင်းလာ၏ကိုတင်းနှင်းရင်းနေကြပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းချင်းနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြသပေးနေပါတယ်ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါရဲ့ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါရဲ့။ကျမဤတနာချောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Just don't take it, just 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 take it,
သတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညီညူလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ကမ္ဘာမှာလူသားတွေဘလောက်များပြားတိုးပွားလာနေပါပြီလဲ။ဘယ်နိုင်ငံကလူဦးရေတိုးပွားမှုအများဆုံးဖြစ်နေပါပြီလဲ။မြန်မာနိုင်ငံရဲ့လူဦးရေအခြေအနေကရောဘလို့ရှိနေပါပြီလဲဆိုတဲ့အကြောင်းလေးကိုပြောပြပေးထားပါတယ်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ရင်ဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာဝပတ်ဝန်းကျင်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းအနားကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါ။အခုဇူလိုင်လ17ရက်နေ့ဟာဆိုရင်လည်းကမ္ဘာလူဦးရေနေ့ဖြစ်ပါတယ်။ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အောက်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်ကြားမှတန်းတူမှုစီးရဲမွေးတည်မှုကိုဝင်ဆောင်မိခင်ကျမ်းမာရေးကစားလို့လူအခွင့်အရေးအစုံအရေးကိစ္စအလုံးအပေါ်အသိပညာရလာနိုင်မှုအတွေ့အတိအကျထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတရှိန်နိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာပန်း5000အထိဖြစ်လာခဲ့တာကိုသုတေသီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာသန်း 9,800 ဒေါ်လာနေပြီဖြစ်ပါတယ်။2000ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးစေဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာသန်း 8,000 အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်အိန္ဒိယအမေရိကန်ပြည်အောင်စုအင်ဒိုနီးရှားပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်တရုတ်နိုင်ငံကတန်း 1,400 ကျော်အိန္ဒိယကတန်း 1,400 နီးပါးအမေရိကန်ပြည်အောင်စုကတန်း 330 ကျော်အင်ဒိုနီးရှားကတန်း 290 ကျော်နဲ့ပါကစ္စတန်ကတန်း 220 ကျော်ရှိပါတယ်အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း 110 ကျော်နဲ့ဒုတိယ၊ဗီယက်နမ်က 98 တန်းကျော်နဲ့တတိယ၊ထိုင်းက 69 တန်းကျော်နဲ့သတုထ၊မြန်မာက 54 တန်းကျော်နဲ့ပြည်စမနေရာတွေမှာရှိနေကြတာပါ။မြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့်29မှာရှိပါတယ်။တိုးပွားမှုနှုန်းကနှစ်စဉ်3.6ခွန်ရာနှုန်းဝင်ကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့ဒိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုကလေးငယ်ပေါင်း2560ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာကလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City, Tokyo, New Way,Falkland Islands နဲ့ Montserrat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်ပဲရှိတာပါရှင
်။တင်းငလူနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လောက်ရှိလာပြီဖြစ်ပေမဲ့လည်းစစ်နာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဒီကနေ့အထိပြုလုပ်နေကြဆဲဖြစ်သလိုစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေလည်းဇက်တိုက်ဆိုသလိုရှိနေပါတယ်။ဒီကနေ့ဇူလိုင်လ17ရက်နေ့မှာတော့ရန်ကုန်မြို့မှာရှိတဲ့လူငယ်တွေစုဝေးပြီးစစ်အာဏာရှင်စန့်ကျင်ရေးမင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာဈေးအနီးမှာပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်။မန္တလေးမြို့အောင်မြေတာဇံမြို့နယ်မှာလည်းကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့သမောင်ရမတက္ကသိုလ်တပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ မြန်မာနိုင်ငံမှာ COVID-19 တတိယလအရှင်ပြင်းပြင်းနဲ့ဖြစ်ပေါ်နေတာမှာကူးစက်သူအရေအတွက်များပြားလာနေတဲ့တစ်ချိန်တည်းမှာပဲတည်ဆုံးသူဥယျာဉ်လည်းနေ့စဉ်တိုးများလာနေပါတယ်။မွန်ပြည်နယ်အတွင်းမှာဇူလိုင်လ10ရက်နေ့တရက်ထဲတွင် COVID ကူးစက်သူ140အထိရှိခဲ့ပြီးတည်ဆုံးသူ9ဦးရှိခဲ့တယ်လို့စစ်ကောင်စီပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာတော့ဇူလိုင်လ9ရက်နဲ့10ရက်နေ့ရက်ပေါင်း COVID ကူးစက်သူ100အထိရှိခဲ့ကြောင်းမြို့နယ် COVID ရောဂါကာကွယ်ထိန်းချုပ်ကူးသရေးဌာနကပြောပါတယ်။တနင်္ဂနွေနေ့ည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOE သောင်းရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကိဝင်နိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဇဝင်လိုက်ပါThis program has come to